မြန်မာစစ်အစိုးရအဆက်ဆက်တွေရဲ့လူခွင့်ချိုးဖောက်မှုတွေကြောင့်အမေရိကန်အစိုးရအဆက်ဆက်ကလည်းစီးပွားရေးအရာပိတ်ဆို့တံခါးအရေးယူခဲ့တာအခုဆိုရင်ဆယ်စုနှစ်ကျော်ကြာနေပါပြီ။ဒီတော့တွင်မြန်မာနိုင်ငံမှာအမိတ်အာဏာပေးနိုင်သူတွေကိုပေါင်းသင်းပေးကမ်းပြီးလူတိုင်းမရနိုင်တဲ့စီးပွားရေးအခွင့်အလမ်းတွေရလို့အဆမတန်ကြွယ်ဝချမ်းသာလာတဲ့လူတစုပေါ်ပေါက်လာပါတယ်။အဲ့ဒီစီးပွားရေးသမားတွေကိုလည်းအမေရိကန်အစိုးရကတူးဦးချင်းအလိုက်အမည်ပြက်စင်းသွင်းပြီးသူတို့နဲ့မဆက်ဆံဖို့ဥပဒေပြဋ္ဌာန်းပိတ်ပင်ခဲ့ပါတယ်။အဲ့လူတွေကိုခရိုနီလို့ခေါ်ထွင်ကြပါတယ်။အခုဆိုရင်နိုင်ငံတကာကမြန်မာနိုင်ငံနဲ့စီးပွားရေးကုန်သွယ်မှုတွေပြုလုပ်တဲ့အခါမှာခရိုနီတွေနဲ့မပတ်သက်လို့မရတော့တဲ့အခြေအနေရောက်နေတယ်လို့အမေရိကန်ရဲ့ပိတ်ဆို့မှုဥပဒေကြောင့်ဘဏ်တွေကနေငွေပေးငွေချေလောက်ရတာတွေလည်းအခက်အခဲတွေဖြစ်လာကြပါတယ်။ဒါကြောင့်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအားပေးခြင်းနဲ့အမေရိကန်အစိုးရအနေနဲ့သူ့ရဲ့ပိတ်ဆို့မှုမူဝါဒကိုပြုပြင်ပေးရမယ့်အခြေအနေနဲ့ရင်ဆိုင်လာရပါတယ်။တစ်ဖက်မှာလည်းတန်း90ကျော်မြန်မာပြည်သူတွေကအခြေခံလူရန်းစားတွေရဲ့အလို့ကန်အခွင့်အလမ်းနဲ့နေစဉ်မျှတာတဲ့ဝင်ငွေရဖို့အခက်အခဲဖြစ်နေတဲ့ပြဿနာကကြီးထွားနေသေးဖြစ်ပါတယ်။ဒါကြောင့်ခရိုနီပြဿနာကိုဘယ်လိုဖြေရှင်းသင့်လဲဆိုတာအစိုးရမှရောပြည်သူတွေမှာပါစဉ်းစားစရာဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့အလို့ရှင်အလို့သမားပဋိပက္ခဖြေရှင်းရေးခုံရုံးရဲ့ပြည်ထောင်စုအဆင့်အလို့သမားကိုယ်စားလှယ်အဖွဲ့ဝင်ကိုရဲနိုင်ဝင်းကအခုလိုပြောပါတယ
်။ဗမာပြည်မှာကကျွန်တော်တို့အကြမ်းဖက်ပြောရင်အလို့ရှင်၅မျိုးရှိဒီနေ့ဒီဈေးကွက်စီးပွားရေးစနစ်ပေါ်မှာအခွင့်အလမ်းတစ်ခုလေးရပြီးဝင်တိုးနေမျိုးသားလုပ်ငန်းရှင်တွေတခုအဲ့တခါပါလဲဆိုတော့ဒီခရိုနီလို့ခေါ်တဲ့ပေါ့ဗျာအဲ့လားခက်ပြက်တဲ့သေးတွေပေါ့ဗျာအာနာရှိတဲ့လူနဲ့ပေါင်းပြီးချမ်းသာလာတဲ့လူတွေသူတို့ကလည်းလုပ်ငန်းရှင်တွေလုပ်ငန်းတွေအများကြီးကိုပိုင်ဆိုင်တဲ့လုပ်ငန်းရှင်တွေဖြစ်နေတခါဒီမြန်မာစီးပွားရေးဥပိုင်ကုမ္ပဏီတွေလို့ပုံမနီလို့ပေါ့ဗျာဥပိုင်ကုမ္ပဏီတွေသူတို့ကလည်းလုပ်ငန်းရှင်ကြီးတစုရှိတယ်အဲ့ဒါကစစ်တပ်ပေါ့ဗျာ MAC ပေါ့စစ်တပ်ကလည်းမြန်မာ economic corporation တွေအဲစစ်တပ်ကလည်းလုပ်ငန်းရှင်အမိထက်မှပြန်ဝင်လာလုပ်ငန်းကြီးတွေတို့ကလည်းခါကြတော့အဲ့တော့ဗမာပြည်ကပြည်တွင်းလုပ်ငန်းရှင်က၄မျိုးရှိတယ်။အကနိုင်ငံတကာရင်းနှီးမြှုပ်နှံလာတဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေရှိတယ်။အဲ့ဒီမှာကျွန်တော်တို့ဒီတွေ့နေရတာကဒီ MAC လို့ဒီစစ်တပ်နဲ့ပိုင်တဲ့လုပ်ငန်းတွေမှာခရိုနီကြီးစိုးနေတဲ့ဒီလုပ်ငန်းကြီးတွေမှာအဲဒီလိုလုပ်ငန်းတွေမှာကျတော့ဒီအလို့ရှင်အလို့သမားပြဿနာတွေမှာဒီအစိုးရအနေနဲ့ထိထိမိမိကိုင်တွယ်ဖြေရှင်းတာကျွန်တော်တို့မတွေ့ရအောင်ဝင်မို့လောက်ကင်မို့လည်းခက်တယ်အဲ့တော့အဆိုးဆုံးကတော့ဖြစ်နေတာကျွန်တော်တို့တိုင်းပြည်မှာကဒီတိုင်းပြည်စီးပွားရေးတစ်ခုလုံးကိုခရိုနီတွေကချုပ်ကင်ထားတာပဲနော်လူနည်းစုကချုပ်ကင်ထားတာပေါ့နော်အဲ့တော့ဒီမှာ effect ကဘာဖြစ်လဲတိုင်းပြည်မှာကျွန်တော်တို့အလို့ချင်းလို့တမပြဿနာဖြစ်တိုင်းဖြစ်တိုင်းပြန်ဖြေရှင်းရတဲ့အခါမှာလောကကိစ္စကိစ္စလူဟာမျိုးတွေပေါ့ဖြေရှင်းရတယ်လို့တမတွေစာဝင်တွေအခြေခံပြီးဖြေရှင်းရတယ်တစ်ဖက်ကတော့ဘာလဲဆိုတော့ဒီအစမတန်မြင့်တက်နေတဲ့လူနေမှုပြဿနာကိုမဖြေရှင်းနိုင်လို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်ရဲ့လို့ချင်းလို့တမပြဿနာကိုဖြေရှင်းလို့မရဘူးအဲ့တော့အစမတန်မြင့်တဲ့လူနေမှုပြဿနာကိုဘာကြောင့်ဖြစ်ရလဲဆိုတော့လေးကွက်စီးပွားရေးလို့သာပြောနေတာဒီစီးပွားရေးလုပ်ငန်းတွေကိုဒီအာဏာပိုင်နဲ့ပတ်သက်နေတဲ့ခရိုနီတွေချုပ်ကင်ထားတာအဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီအလို့ရှင်လုပ်သမားမှမှန်ကန်ဖြေရှင်းရေးဆိုရင်ခရိုနီတွေချုပ်ကင်ထားတဲ့လူနည်းစုကချုပ်ကင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဘလောက်ဖြေလျှော့နိုင်မလဲဆိုတာနဲ့ငူတည်တယ်ဗျအဲ့လောက်မဖြေလျှော့နိုင်ရင်ဘလို့မူဝါဒတွေချမှတ်ချမှတ်အကောင့်နဲ့မပေါ်နိုင်ဘူ
းမြမအရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းအခုလိုဆိုပါတယ
်ခရိုနီပြဿနာကတော့မြန်မာနိုင်ငံရဲ့စီးပွားရေးကိုတော်တော်လေးကိုအဆိုးဘက်ကိုတက်ရောက်အောင်တွန်းပို့နေတဲ့အနေအထားမျိုးရှိနေတယ်ပေါ့အဲ့ဒီအခါကျတော့အမေရိကန်အစိုးရအနေနဲ့ဒီခရိုနီတွေဟာလွန်ခဲ့တဲ့9နှစ်တာကာလအတွင်းမှာအစိုးရနဲ့ဒီလိုလက်ပေးလက်ယူလုပ်ပြီးတော့အစိုးရအရာရှိကြီးတွေနဲ့ပေါင်းပြီးတော့နော်တိုင်းပြည်ရဲ့စီမံကိန်းကြီးတွေနော်တိုင်းပြည်ရဲ့လုပ်ငန်းကြီးတွေကိုဆက်ပြီးတော့မတရားလုပ်နေသေးသလားဒါမှမဟုတ်မတရားလုပ်မှုမရှိတော့ဘူးလားဆိုတာကိုလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာနော်စနစ်တကျပြန်ဆန်းစစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ခရိုနီတွေကိုဆန်းစစ်တဲ့နေရာမှာဟိုကျွန်တော်အများအားဖြင့်တော့ကုမ္ပဏီတစ်ခုနာမည်တစ်ခုတက်ကိုအဲ့ဒီခရိုနီတွေနဲ့ဆက်ဆက်ပတ်သက်နေတဲ့နော်ကုမ္ပဏီတွေအားလုံးကိုလေ့လာဆောင်ကြည့်ဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲ့ဒီကုမ္ပဏီတွေအားလုံးရဲ့လွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာတော့ဆောင်ရွက်ချက်တွေကိုပြန်ပြီးတော့လေ့လာဆန်းစစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုလေ့လာဆန်းစစ်ပြီးတဲ့အခါကျတော့မှတော့စီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုဆိုင်ရာသတ်မှတ်ချက်တွေကိုရှော့ချပေးဖို့စဉ်းစားတဲ့နယ်လို့မြင်တယ
်။ခရိုနီတွေဟာသူတို့အကျိုးစီးပွားအတွက်ဆိုရင်အာဏာပိုင်တွေကိုလက်ပေးဖို့ဝန်မလေးကြတဲ့အတွက်တိုင်းပြည်တစ်ခုကိုပျက်စီးစေတဲ့လက်ပေးလက်ယူစနစ်လဲပပျောက်ဖို့ခင်းရင်းပါတယ်။ဒါအပြင်နိုင်ငံသားချင်းတန်းတူညီမျှတဲ့ရှင်ပြိုင်ခွင့်ကိုလည်းထိခိုက်စေတယ်လို့ထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ဥပဒေရှုထောင့်အမြင်ကိုရှင့်နေဦးသိန်းသန်းဦးကိုမေးကြည့်ပါတယ်
။ဖော်ပြဖို့ဆရာဦးရေကကျွန်တော်တို့ကလူအလုံးတန်းတူတယ်လို့ဆိုထားတယ်ဗျ။နောက်တစ်ခါပြဋ္ဌာန်းနေတဲ့ဥပဒေရတယ်စီးပွားရေးရတယ်သူ့ကိုမှပါစားမပေးရဘူး။ တူတူပြောတယ်ဗျာဒါပေမဲ့ဖြစ်ပြနေတာကတိတဲ့အတိုင်းပဲနော် primary corruption ကဒီကလာတာပါပဲအဲ search fund ကပြောင်းပြောတယ်ဟောဒါဒီလက်ပေးလိုက်ယူတာတို့အရင်လောက်အောင်လုံးမှာပါပဲနော်သူတို့ကတော့အရင်ရှင်ဆိုတာကတော့နော်ဒီဘာနှစ်ဖူးတိုက်တူးဖို့ဝင်မလေးပါဘူးအဲ့လိုလူသားမျိုးတွေဖြစ်တော့သူတို့နှလုံးသားထဲမှာတိုင်းပြည်အတွက်လည်းကြီးမှာမဟုတ်ဘူးဗျာအဲ့တော့ကျွန်တော်တို့ကသူတို့ကိုတော့ဖယ်ရမှာပဲတကယ်တော့သူတို့ရထားတဲ့စီးစိမ်ချမ်းသာဆိုတာကျွန်တော်တို့ပြည်သူတွေရဲ့တဲ့ပစ္စည်းတွေဗျာအခုကျွန်တော်တို့မလုံငွေတွေပြနေကျွေးတွေတင်းနေလဲဆိုတာအကုန်လုံးကိုတစ်တော်တွေသူတို့ကြိုက်တယ်လို့ခုတ်ကြိုက်တယ်လို့ရောင်းသူတို့မတရားစုတာတာ6500တန်စင်ကတ်ကို360နဲ့ရောင်းဝင်ရတာဒီခရုလူမှမချမ်းသာဘယ်လိုချမ်းသာမလဲဗျာဒါဆက်နေချင်းစနစ်မှာတော့ဒါသူတို့ရဲ့လက်ရပေါ့ဗျာသူတို့စီးဝါးကြီးအကုန်ပလင်းတူဘူးစိုးတွေအကျိုးစီးဝါးတူလောက်ကြတာအဲ့တော့ကျွန်တော်တို့ကချုပ်ပြောမယ်ဆိုရင်ခရိုနီကမရှိသင့်ပါဘူးတော့ဒါပေါ်ဒီဝင်ချောင်းနေတယ်စန့်ကျင်နေဗျာ။နောက်ဒီဟာအတွက်ကျွန်တော်တို့ကနောက်တက်လာမယ်အစိုးရမှာစီးပွားရေးနဲ့ပတ်သက်ပြီးတော့အားလုံးကိုအကာအကွယ်ပေးတဲ့ဥပဒေမျိုးတွေတော့ကျွန်တော်တို့ပြဋ္ဌာန်းနေတယ်။ဒါကလူလူအစိုးရတရားကတည်းကဒီလုပ်ငန်းကိုလုပ်နိုင်မှာ။အဲ့တော့ကျွန်တော်ကတော့ပြည်သူလူထုကြီးရဲ့ဆန္ဒမင်းနဲ့တက်လာမယ်အမျိုးသားဒီမျိုးအဖွဲ့ချုပ်ခေါင်းဆောင်တဲ့အစိုးရကဒီလိစောက်လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်နေဗျာ
။ဒီကနေ့မြန်မာပြည်သူတွေရင်ဆိုင်ရတဲ့ပြဿနာကြီးတွေကတခုဖြစ်တဲ့ခရိုနီပြဿနာကိုဘယ်လိုဖြေရှင်းသင့်လဲဆိုတာနဲ့ပတ်သက်လို့လူလူကြကအတန်တွေကြားခဲ့ရတာပါခင်ဗျာ။